ကချင်မလာရေးကောင်းဆောင်တအူးကိုမတရားသင်ဆက်သွယ်မှုနဲ့ပြည့်ရှိကြောင်းတရားရုံးကဒီကနေ့မှာဆုံးဖြတ်ပြီးတော့ပြည်တန်နေချမှတ်လိုက်ပါတယ်။ကချင်နှင့်ချင်းခရိယန်တင်းကတင်းဥစီယာဦးနောင်လက်နဲ့လူငယ်တောင်ငါဦးကံဆိုင်တို့ကိုမတရားသင်တဲ့ဆက်သွယ်မှုပုံမှန်စက်ခွန်တက်ပါဝင်တမရော်ပေါ်တီဖြတ်မှုပုံမှန်9000နဲ့ ပုဂံသွင်းကုန်ဥရီနဲ့လာရှုခရန်တရားရုံးကပြည်တန်နေချမှတ်လိုက်တာဖြစ်ပါတယ်။တင်းဥစီယာဦးနောင်လက်ကိုတော့ထောင်တန်၄နှစ်နဲ့၃လချမှတ်ခဲ့ပြီးတော့ဥကံဆိုင်ကိုတော့၂နှစ်နဲ့၃လချမှတ်ခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးကိုအခုလိုပြည်တန်နေချမှတ်လိုက်တဲ့အပေါ်မှာစိုးရိမ်ပူပန်မိအကြောင်းရန်ကုန်မြို့အမေရိကန်တန်ရုံးကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပြင်သူတို တရားမဲ့ဖမ်းဆီးနေတာတွေကိုရပ်တန့်ဖို့ကိုလည်းဒီတန်ရုံးရဲ့ကြေညာချက်ထဲမှာတောင်းဆိုထားပါတယ်။ဒါပြင် 45 rights နဲ့ HRW လူခွင့်စောင့်ကြည့်အဖွဲ့ကလည်းသူတို့ဘောမှာဆွဲချက်တွေပြန်ယူသိမ်းဖို့ဒီကနေ့မှာပူးတွဲပြီးတော့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းတွေမှာဖြစ်ပေါ်နေနေတဲ့တိုက်ပွဲတွေနဲ့ရွာသားတွေအပေါ်မှာတမတော်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ VOA ပါဝင်သတင်းမီဒီယာတွေကိုအင်တာဗျူးပြောကြားခဲ့တဲ့အတွက်သူတို့ကိုပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။